ဟောင်ကောင်မှာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ90ထက်မနည်းဒီကနေ့အဖမ်းခံရပါတယ်။ဒါဟာအပြင်အစ်စ်ပြတ်ထန်းထားတဲ့ဟောင်ကောင်လူမျိုးရေးဆိုင်ရာဥပဒေအရအတိုက်ခံတွေပေါ်နှိမ်နင်းတာမှာအကြီးအမားဆုံးဖမ်းဆီးမှုပါ။ဒီကနေ့မနေ့အစောပိုင်းမှာအဖမ်းခံရသူအများပြားဟာဟောင်ကောင်ဒီမိုကရက်တစ်ပါတီဝင်တွေဖြစ်တယ်လို့ဟောင်ကောင်အခြေစိုက်သတင်းဌာနတွေကပြောကြပါဗျ။အဲဒီလူတွေဟာပြီးခဲ့တဲ့နှစ်ဇူလိုင်လကကျင်းပခဲ့တဲ့ပါတီတွင်တရားဝင်သတ်မှတ်ထားတာမဟုတ်တဲ့အကြိုယူကောက်ပွဲတွေမှာဝင်ပြိုင်ခဲ့ကြသူတွေဖြစ်ပြီးပြီးခဲ့တဲ့နှစ်စက်တင်ဘာလမှာကျင်းပဖို့စီစဉ်ခဲ့တဲ့ရွေးကောက်ပွဲတွေမှာဝင်ပြိုင်မဲ့သူတွေဖြစ်ပါတယ်စက်တင်ဘာရွေးကောက်ပွဲကတော့ COVID-19 ကာယရောဂါကြောင့်ရွှေ့ဆိုင်းထားရတာပါဒီလိုဖန်ဆင်းမှုပေါ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကနိုင်ငံသားရေးဝန်ကြီးဖြစ်ခန့်အပ်ဖို့အမည်တင်သွင်းထားတဲ့အန်တိုနီဘလင်ကန်ကဝေဖန်ပါတယ်လူတိုင်းခံစားခွင့်ရှိတဲ့အခွင့်အရေးအတွက်ရဲဝံ့စွာစီယုံလှုပ်ဆောင်နေသူတွေကိုတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့မစ္စတာဘလင်ကန်က Twitter မှာရေးခဲ့တယ်လို့နောက်တက်မဲ့အမေရိကန်အစိုးရအနေနဲ့ဟောင်ကောင်လူထုနဲ့အတူရပ်တည်သွားမှာဖြစ်ပြီးဒီမိုကရေစီအပေါ်တရုတ်အစိုးရရဲ့နှိမ်နင်းမှုကိုစန့်ကျင်သွားမယ်လို့လည်းရေးပါတယ်။ American ထက်လွတ်တော်ထောက်လိုင်းဆိုင်ရာကော်မတီအဖွဲ့ဝင်တူဦးဖြစ်သူ Republican ထက်လွတ်တော်မှ Ben Sasse ကလည်းဒီဖန်ဆီးမှုဟာ American မှာအကွဲအကွဲအပြားပြားနဲ့ဝေဝါးရှုပ်ထွေးနေတဲ့အပေါ်အခွင့်ကောင်းယူပြီးရုပ်သမ္မတရှီကျင်းဖင်ကကြံစီလှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။